ိုက်ပွဲတွေဖြစ်ပွားနေတဲ့မြန်မာနိုင်ငံကနေမကြာသေးခင်ကမှနေဆက်ချောဖြတ်ပြီးဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးတဲ့ရိုဟင်ဂျာ4000ကျော်ရှိလာတာအတွက်ထူးစိတ်ပူကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသား၏အကြံပေးတိုဟစ်ဟူစိန်ကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသား၏ဝန်ကြီးဌာနကိုဘင်္ဂလားဒေ့ရှ်ဆိုင်ရာမြန်မာအသံမကြီးဦးကျော်စိုးမိုးဘုတ်ဖူးနေလာရောက်စဉ်မစ္စတာဟူစိန်ကပြောတာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသား၏ရုံးကသတင်းထုတ်ပြန်လာပါ။နှစ်ဖက်တွေ့ဆုံရမှာမြန်မာနိုင်ငံကရောက်လာတဲ့ရိုဟင်ဂျာတွေလုံခြုံစိတ်ချစွာနေရပြန်နိုင်ရေးအမြန်လုပ်ဖို့တိုက်တွန်းခဲ့တယ်လို့တည်ငြိမ်ရေးနဲ့ငြိမ်းချမ်းရဖို့အရေးကြီးကြောင်းပြောကြတယ်လို့ဖော်ပြပါရယ်။ခြေစံရင်းတည်ငြိမ်ရေးဟာနှစ်နိုင်ငံစလုံးအတွက်အရေးပါတယ်လို့လက်ရှိကျုံနေရတဲ့လူသားစာနာမှုပြဿနာဖြေရှင်းရေးတိုးပြီးလှုပ်ဆောင်ဖို့လည်းတောင်းဆိုတဲ့အပြင်သက်ဆိုင်ရာဖွဲ့စည်းတွေနဲ့အပြည့်အစုံဆောင်ဆွေးနွေးဖြေရှင်းနိုင်မယ်လို့မျှော်လင့်ကြောင်းလည်းပြောခဲ့တာပါ။ဒါအပြင်ဒီဒုက္ခတွေအများပြားရောက်လာတာနဲ့အတူလူကုန်ကူးမှုတိုးလာတာအပါအဝင်နေဆက်လုံခြုံရေးပါထိခိုက်လာတာအတွက်စိုးရိမ်ကြောင်းပြောကြားခဲ့တယ်လို့လည်းဖော်ပြထားပါတယ်။